မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုတရားဝင်မဖြစ်ရအောင်ဥရောပသမ္မဂ EU ကအသေးအချာဆောင်ရွက်မယ်လို့ EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲလ်ကဖေဖော်ဝါရီလ9ရက်အင်္ဂါနေ့မှာပြောပါတယ
် We will ensure we are doing nothing to legitimize the actions of the military.
စစ်တပ်ရဲ့လုပ်ရက်ကိုတရားဝင်ဖြစ်စေတာမျိုးမဟုတ်ဖို့အသေးချာဆောင်ရွက်နေပြီးတစ်ချိန်တည်းမှာပဲမြန်မာပြည်သူလူထုကိုဆက်လက်ပံ့ပိုးပေးသွားမယ်လို့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကဥရောပကော်မရှင်ဆွေးနွေးပွဲအဖွင့်မှာပြောဆိုခဲ့တာပါမြန်မာနိုင်ငံရဲ့ဆယ်နှစ်တာဒီမိုကရေစီအသွင်ကူးပြောင်းမှုကိုနောက်ကျောင်းပြန်လှည့်လိုက်တဲ့လက်တင်ခံနိုင်စရာမရှိတဲ့စစ်တပ်ရဲ့အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်တုံ့ပြန်ဖို့အခုလိုအပ်နေပြီလို့လည်းသူကပြောပါတယ်